2012ခုနှစ်ဇူလိုင်လ29ရက်နေ့တွင်ဆင်ကျင်းပပြုလုပ်ပါတယ်။ LINE တက္ကသိုလ်ဝင်းတွင်ရှိတိုက်သိ၌နေထိုင်ရန်မင်္ဂလာပေါင်းနှင့်ပြည့်စုံရန်အတွက်ရှိမှန်းရဲ့ပြုလုပ်အပ်သောပါဇုသင်္ကန်းကတ္တူချင်းမှတိုက်သိတဲ့ရောက်ခြင်းလူတော်များလားအခမ်းနာအနုမောဒနာဩဝါဒတရားမြတ်စွာဘုရားမပွင့်ခင်တုန်းကမင်္ဂလာရှိဖို့ဆိုပြီးတော့လူတွေကအမျိုးမျိုးကြံစည်စိတ်ကူးကြမင်္ဂလာဆိုတာကောင်းကျိုးချမ်းသာတွေရပြီးတော့အရာရာအောင်မြင်တာကိုမင်္ဂလာလို့ခေါ်ဒါတော့လူတိုင်းလူတိုင်းဟာအောင်မြင်ခြင်းနဲ့ကြီးပွားခြင်းနဲ့အောင်မြင်ကြီးပွားမှုဟာလူတွေရဲ့အလိုရှိအဆုံးအရာဖြစ်တာအဲ့ဒါကိုမင်္ဂလာဆိုတဲ့စကားလုံးနဲ့ပေါ်ပြမင်္ဂလာရှိတယ် auspicious auspicious မင်္ဂလာရှိတယ်ကျက်တည်ရှိတယ်ဆိုတာအဲ့ဒီအဓိပ္ပာယ်တွေကိုဖော်ဆောင်တဲ့အခါအပြင်အာယုန်တွေကိုပဲကြည့်ပြီးဆုံးဖြတ်မှုပေးကြအပြင်ဆိုတာမျက်စိနဲ့မြင်ရတဲ့အရာတွေနားနဲ့ကြားရတဲ့အရာတွေနှာခေါင်းထဲကနမ်းရှုလို့ရတယ်အပြင်ဘက်ကပလင်းတွေပေါ့အဲ့တော့ external condition အဲ့ဒါတွေကိုကောင်းတာနဲ့တွေ့မင်္ဂလာရှိတယ်ကောင်းတာမြင်မင်္ဂလာရှိတယ်ကောင်းတဲ့အကြောင်းကြားမင်္ဂလာရှိတယ်ဒီလိုပဲအပြင်ဘက်ကိုလူတွေကအာယုဆိုင်လာခဲ့ကြဒီကနေ့ထိအဲ့ဒီအာယုဆိုင်မှုဟာရောဖားပြီးမသွားသေးဘူးအပြင်မှာပဲလူတွေရဲ့စိတ်ဟာအာယုထားကြတယ်များတယ်ဘာလို့လဲဆိုရင်လွယ်ကူတာလဲအပြင်ဘက်ပဲသူရဲ့စိတ်ကပြင်ပပြန်သွားနေတာများတော့နောက်ဆုံးမှဘာသာတရားကိုဝေရတောင်မှပြင်ပကတကူရှင်ကြီးတွေကောင်းကင်ဘုံကဖန်ဆင်းရှင်တွေဒီလိုပဲကိုယ်ပဲသွားနေကြတာသူတို့ရဲ့အစွမ်းတကူတွေနဲ့တို့ချမ်းသာလိမ့်မယ်ရှိအောင်စားတုတ်တဲလိမ့်မယ်ဒီလိုမျှော်လင့်ချက်ချီးစွာနဲ့သူတွေကလုပ်ကြတာခုမှမဟုတ်ရှင်းရုံးနဲ့ကြာအောင်လုပ်အဲ့တော့မြတ်စွာဘုရားကွင်းတဲ့အခါကြတော့မှဘုရားအဲ့ဒီအပြင်ဘက်ကအကျိုးသက်ရောက်မှုဆိုအမတန်မှနည်းတယ်အပြင်ဘက်ကအကျိုးမသက်ရောက်တာတော့မဟုတ်ဘူးဥပနိဒေယပစ္စယောလို့များဆောင်ပြဟောတာပနိဒေယပစ္စယောအပြင်ဘက်ကအကျိုးသက်ရောက်မှုဆိုတာတော့မရှိဘူးတော့မဟုတ်ဘူးဒါပေမဲ့အဆုံးချက်ပေးနိုင်တဲ့အကျိုးသက်ရောက်မှုမဟုတ်ဘူးဆိုတော့ယာတိဥဒုဆိုတာဒါအပြင်ကဟာပဲပေါ့နော်ဘုရားပတ်ဝန်းကျင်ဆိုတာလည်းအပြင်ကအရာတွေပဲပေါ့အပြင်ကအရာနဲ့ဆက်သွယ်ပြီးတော့တကယ်ဖွင့်ဖြိုးအောင်တိုးတက်အောင်ခိုင်မာအောင်ကြိုးစားရမှာအတွင်းမှဖြစ်တယ်။ကိုယ်စိတ်လူတိုင်းလူတိုင်းမှာဟိုကြံ့ခိုင်တဲ့စိတ်ဓာတ်တို့မုံမြတ်တဲ့စိတ်ထားတွေဒါတွေကိုတည်ဆောက်ရမှာကိုလူတွေကမေ့ပြီးတော့အပြင်ဘက်ကိုအားကိုးတယ်။တစ်ချိန်လုံးအဲ့ဒီဘက်ကိုဥလှည့်ပြီးတော့လာတယ်။ဖျက်ပွင့်တဲ့အခါကျတော့ဒါမဟုတ်ဘူး။အဲ့ဒီအပြင်ဘက်ကြီးကရတဲ့အကျိုးကျေးဇူးဆိုအတ္တမနဲ့တယ်မြိုင်းမရနိုင်ဘူးတကယ်စွိုင်းတတ္တိတွေဟာအတွင်းမှာရှိတယ်ဆိုပြီးတော့ tradition ပြောင်းပေးတဲ့သဘောပဲနော်ပြောင်းပေးလိုက်ပြောင်းပေးလိုက်တော့တကယ်စွမ်းအားဟာကုသဏ္ဍာပဲရှိတယ်ជីវတ်တို့တဲ့ပုစာလည်းကုသဏ္ဍာပဲရှိတယ်ဆိုပြီးတော့အတ္တဟိအတ္တနောနာတော့ကို့အကိုကျိုးအာကိုကကို့အကိုကျိုးတာဒါဘုရားကဒီအမှန်အကန်အတွင်းအားနဲ့အပြင်အားနှစ်ခုချိန်ဆက်လို့အတွင်းအားဟာပို့ပြီးအရေးကြီးတယ်တကယ်တော့လေတေချာစဉ်းစားကြည့်ဒီကနေ့ခေတ်မှာသေးသေးချာချာစဉ်းစားရင်မှန်တယ်လူတွေဟာသဘာဝတရားတွေကိုချုပ်ကင်လာနိုင်တာအတွက်အားရချုပ်ကင်နေကိုယ်တော်ကသဘာဝတရားတွေကိုရှုံးပေးနေဟိုကပဲပင်လေကြီးကိုဖြတ်ကူးဖို့ဆိုတာအမှန်မှခက်ခဲတယ်အခုကြည့်ကြတော့လူတွေရဲ့ညံစွာနဲ့ပင်လေကြီးလည်းချုပ်ကင်နိုင်တဲ့အနေအထားရှိတယ်ကောင်းရင်လည်းချုပ်ကင်နိုင်တယ်ဒါအတွက်စားအားရဲ့စွမ်းရည်တတိဟာဘလောက်ကြီးမားလဲဆိုတာသင်ရှားပါနော်အပြင်ကတော့ခြေပြက်နေစွမ်းအားတွေများတယ်ဒါမှန်နေအားလုံးကိုချုပ်ကင်ထားသလိုကြီးမားတယ်စွမ်းမိုးတယ်အဲလူတွေကများသောအားဖြင့်အကျောက်ပြီးတော့အရှုံးပေးရတဲ့သဘောမျိုးတွေဖြစ်လာအဲဒီမှာမြတ်စွာဘုရားအတွင်းအားရဲ့စွမ်းရည်တတိကိုစတင်ပြီးဖော်ထုတ်ပြီးကိုကိုယ်တိုင်လေးတရားဓမ္မရှင်းသုံးပြီးတော့အသိဉာဏ်တွေရလာတဲ့အခါဒီအသိဉာဏ်ရဲ့စွမ်းအားပူကြီးမားတယ်လို့ဆိုပြီးတော့ဟောပြောလာတယ်ဒါကြောင့် မင်္ဂလာတော့ပါဆိုလို့ရှိရင်အလုံးအပြင်ရောအတွင်းရောနှစ်ခုချိုးချပေါင်းဆက်ဖို့အတွက်မင်္ဂလာတော့မှဟောတာအတေဝနာစပါဠနာပဏိတန်ဉ္စသေဝနာဆိုတာဒါအပြင်ကဒီပေါင်းတဲ့ဟာလူဝါရောက်လာရင်အရေးကြီးတယ်ဆိုတဲ့အကြောင်းမကောင်းတဲ့ပေါင်းတဲ့ရောက်ရင်အဲ့ဒီ line နဲ့ဝင်သွားပါတော့ကောင်းတဲ့ပေါင်းတဲ့ရောက်မှာအတိညာရှိတဲ့ပုဂ္ဂိုလ်တွေအတိုင်းဝန်ရောက်ရင်ဒီအတိညာနဲ့အရာရာကိုဆုံးဖြတ်သွားနိုင်တယ်ဆိုအရေးကြီးဆုံးဒီလူ့ဘဝရလာတဲ့ခါမှာပေါင်းတဲ့ဆက်ဆံရေးဟာကြီးပွားတိုးတက်ဖို့အတွက်ဝင်ပေါင်းကြီးပဲလို့ဆိုအဲ့ဒီကနေစဟောတာနောက်ပိုင်းကဟောတာတွေကြတော့ကုံလုံးအတွင်းအားတွေကြီးပဲလာတာဆိုဖြည်းဖြည်းချင်းတက်လာပြီတော့နော်တပောစပြမ္မာစရိယံစအရိယသစ္ဆာနာထတနာဆိုနောက်ဆုံးတကယ်ကိုအမှန်ကိုသိရမယ်ဆိုတဲ့ဟာဟောတာလေကြတာအတွင်းအားလေးဖြစ်သွားအဲ့တော့မင်္ဂလာဆိုတာဟာတကယ်အရေးကြီးတာတော့ကိုယ့်ရဲ့စိတ်ဓာတ်ဒီရင်းကျက်အမှားလောက်အောင်ဆောင်ရွက်လုပ်ကံပေးခြင်းဖြစ်တယ်အဲ့တော့မင်္ဂလာရှိအောင်နေရာအတိတ်တွေတိုက်အတိတ်တွေနေရာတည်းပါပြီးလို့စတဲ့နေထိုင်ပြီးဆိုတဲ့အခါမှာလှုပ်တဲ့လှုပ်ထိုက်တာကိုလည်းမြတ်စွာဘုရားကဟောကြားပြီးတော့ပြီးတယ်ရှင်းလုံးကတော့ခန္ဓာကအပြင်ဘက်ကအခြေအနေတွေကိုကြည့်ပြီးတော့မင်္ဂလာရှိတယ်အချိန်ခါတွေတို့နက်ခတ်တွေတို့ဓာတ်တွေကိုကြည့်ပြီးတော့အဲ့ဒီရဲ့စွမ်းအားတွေကိုယူပြီးတော့မင်္ဂလာရှိဖို့ကြိုးစားကြတယ်။မြတ်စွာဘုရားကအဲ့ဒါတွေကဒီလောက်ကြီးအရေးမပါဘူး။အရေးပါတာကတော့ကိုယ်စိတ်ပဲ။ကိုယ်စိတ်ကအရေးကြီးဆုံးပဲဆိုပြီးတော့အခုလိုတိုက်တဲ့နေရာတဲ့မှာနေထိုင်ကြပြီဆိုလို့ရှိရင်မြတ်စွာဘုရားဘာလို့ခိုင်းတာလဲဆိုဒီယတမိန်ပတိသိကပ္ပန္တိဝါတံပဏ္ဍိတစာတိယောစဉ်းစားဉာဏ်ရှိတဲ့ပုဂ္ဂိုလ်ပဏ္ဍိတစာတိလို့ခေါ်တယ်စဉ်းစားဉာဏ်ရှိတယ်သူများယုံတဲ့အတိုင်းသူများပြောတဲ့အတိုင်းအစဉ်လာရှိတဲ့အတိုင်းလိုက်လို့တာမဟုတ်ဘူးဟောလှုပ်တဲ့နဲ့မလှုပ်တဲ့ဘူးကိုယ့်အကူကိုယ်အုံနှောင်းနဲ့ကိုယ်ဆုံးဖြတ်တယ်အဲ့ဒါမျိုးပဏ္ဍိတစာတိတခါတခါလူတွေထဲမှာဒါမျိုးရှိတတ်တယ်လေသူကစဉ်းစားတယ်ဘာဖြစ်ဖြစ်သူများလှုပ်တာလိုက်မလှုပ်ဘူးဒါလို့ရင်ကောင်းတယ်လားမကောင်းဘူးလားကိုညာနဲ့ကိုဘကိုစဉ်းစားဆုံးရတယ်အဲ့ဒီလိုစဉ်းစားဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာနေရာသေးတစ်ခုကိုနေကြတော့မယ်ဆိုရှင်သူကဘာလုပ်လဲဆိုရင်ကိုယ့်ရဲ့စိတ်ထားဖြူစင်မှုနဲ့ကိုယ့်ရဲ့ဆုံးလုံးမှုဆိုတာကိုရှင်းဥစွာဖော်ပြခြင်းဖြင့်ကိုယ့်ရဲ့ယဉ်တဲ့နှလုံးထဲမှာကောင်းမြတ်တဲ့တရားတွေကိုဖြစ်ပေါ်လာစေတယ်ဒါမို့ယတမိန်တေတိကပ္ပန္တိဝါတံပဏ္ဍိတစာတိယောကိုနေတဲ့နေရာမှာအဲ့ဒီလိုနေမယ်ဆိုတဲ့အခါမှာတဲ့ဘာလို့လဲဆိုရင်ကိုယ်စိတ်ထဲမှာချီနူးမဲ့အကျင့်ကောင်းတဲ့ပုံကိုယ်တွေမြင့်မြတ်မဲ့ပုံကိုယ်တွေသူတော်စင်တွေကိုပင့်ပြီးတဲ့အခါကျတော့သုံးမဩဝါဒကိုနာယူမယ်သူတို့စီကအကျင့်ကောင်းဉာဏ်ကောင်းတွေကိုယူပြီးတော့သူတို့ကိုဒါနကောင်းမှုပြုလုပ်ပြီးတဲ့အခါမှာသီလဆောက်တည်မယ်ကိုချင်းသီလဒါအတွင်းစွမ်းအားတွေတိုးတက်အောင်လုပ်တဲ့ပုံပါနော်သစ္စာတွေတိုးတက်လာ။သီလတွေစောင့်တည်မယ်။ကိုချင်းတရားတွေကောင်းအောင်ကြိုးစားမယ်။ဒါနကောင်းမှုတွေလုပ်တယ်။အဲဒီကုသိုလ်ကောင်းမှုတွေကိုကိုယ့်အနေနဲ့ပတ်ဝန်းကျင်မှာမြင်ရတဲ့တတ္တဝါပဲဖြစ်ဖြစ်မမြင်ရတဲ့တတ္တဝါပဲဖြစ်ဖြစ်ကိုယ်နဲ့အတူနေကြ။ကိုယ်နဲ့အတူနေကြတာဆိုမမြင်ရတဲ့တတ္တဝါတွေကလည်းကိုယ်နဲ့အတူလာနေတာရှိတာပေါ့။အဲ့ဒါကိုပဲကိုယ်ဆောင်နဲ့လို့ခေါ်ကြတာပေါ့။တကယ်ကတော့ကိုယ်ဆောင်မှုဆိုပြီးဂျူတီချထားတာတော့မဟုတ်ဘူးပေါ့။သူလည်းတတဝတူပဲအင်းဆောင်နဲ့ဆိုရတယ်ဒီအင်းကိုမင်းဆောင်ဆိုပြီးတော့ဂျူတီချတာတော့မဟုတ်ဘူးပေါ့ကိုနဲ့အတူလာဖြစ်တာပေါ့သဘောပါအတူနေပေါ့နော်အတူနေမှာကိုနဲ့မြင်ရတာရှိတယ်မမြင်ရတာရှိဟိုတိရစ္ဆာန်တွေပဲဆိုရောက်လာကြတာပဲလေဆောက်အုပ်တစ်ခုဆောက်ရင်ပုံကောင်လေးတွေဗာလေးတွေဆိုကိုရောက်လာကြဒါအတူနေတွေဖြစ်လာတာပေါ့သူလည်းလာနေတာပဲပေါ့အဲ့လိုလာနေတာလေးတွေနဲ့ရှိဦးဆိုမိတ်ဖွဲ့ဖို့လုပ်တာပေါ့အလုံးဟာတူမေတ္တာတူမှဆံလို့ဖြစ်အောင်မြတ်စွာဘုရားအဲ့ဒီလိုကုသကောင်းမှုလုပ်ပြီးတဲ့အခါမှာအစွမ်းတကူရှိတဲ့ကိုယ်နဲ့မမြင်ရတဲ့နတ်တွေပါတယ်ဆိုတာကိုနေတဲ့ဆောက်ဦးနာမှာသူတို့လည်းဘုံဘိမ့်မှန်နဲ့လာနေလေးရှိကြတယ်ပေါ့သူတို့နေစရာတခုအနေနဲ့ဖြစ်ပေါ်တယ်အဲ့တော့သူတို့နေတာနဲ့လူတွေနေတာနဲ့ကတော့အနောက်အချက်တခုမှမဖြစ်ဘူးသူတို့ကလည်းသူတို့ကံရဲ့အကျိုးပေးမှုကြောင့်သူတို့နေစရာဘုံဘိမ့်မှန်ဆိုတာသူကသူတို့အแทမှာတော့စိတ်ဖန်တီးထားတဲ့သဘောမျိုးကံကြမ္မာဖန်တီးထားလူတွေရဲ့မြင်ကွင်းမှာမရောက်ပေမဲ့လို့လူတွေရဲ့မြင်ကွင်းမှာတော့တမန်အားကိုပဲလူကမြင်လို့ရတယ်သူတို့ဘုံမိမ့်မှန်နေပါလိမ့်မမြင်ရဘူးပေါ့ဆိုအာလူဝိပြိနာကအာလောကဤပ ဘီလူကြီးနေတယ်ဆိုတော့ညောင်မင်းကြီးမှာရှိအဲညောင်မင်းကြီးအောက်ဒီလိုပဲသွားနေကြတာညောင်မင်းကြီးအောက်ဝင်နေသွားကြတယ်လာကြတယ်ဖြတ်သို့တော့အဲ့ဒီညောင်မင်းကြီးအောက်မှာအာလောကရဲ့ဗိမာန်ကြီးရှိတယ်ဆိုတာတော့တမန်ပုဂ္ဂိုလ်တွေကမြင်လည်းမမြင်ဘူးသိလည်းမသိဘူးဒီလိုပဲသွားလာတယ်သွားလာတဲ့အတွက်ကြောင့်သူ့မှာလည်းအနှောင့်အယှက်မဖြစ်ဘူးတတစီဖြစ်နေတာပေါ့နော်အဲ့တော့တကူနဲ့အစွမ်းတကူရှိတဲ့ပုဂ္ဂိုလ်တွေကြတော့သွားမြင်တာပေါ့အဲ့ဒီလိုဒီလိုအနိပါမနာဖြစ်တဲ့လက်တွေပါတွေကိုကိုကနေပြီးတော့ကုသကောင်းမှုလုပ်ပြီးတော့မျက်တမ်းပေးဝေရတယ်တဲ့အဲ့ဒီလိုအမျက်တမ်းပေးဝေတဲ့အခါမှာသူတို့ကအေးငါတို့ကိုသူတို့အတိမတ်ပြုကြတယ်ပေါ့ဒိုးနဲ့အတူနေသူအိနိနာချင်းလို့အိနိနာချင်းနေကုသကောင်းမှုလုပ်တဲ့အခါတော့ကိုမကျင်းဝေးလို့တဲ့ခါတော့ဖိတ်တယ်မိဖြစ်ဆွေဖြစ်ဒီလိုလို့တော့အိနိနာချင်းတွေကကိုပေါ်မှာမေတ္တာရှိလာတယ်ဒါလည်းအပြန်လှန်ပဲပေါ့နော်ရက်ွက်တစ်ခုရောက်သွားတယ်ဆိုရင်ဒီရက်ွက်ကလူတွေနဲ့မိတ်ဆက်တယ်အလုံးဘသူပင်ဝေဝါဆိုတာသိကြတယ်မိကောင်းဆွေကောင်းအနေနဲ့ဖြစ်လာကြတယ်ဖြစ်လာလို့ရှင်အဲနှုတ်ရဆောင်ပါခြင်းကိုယ်ရဆောင်ပါခြင်းဆိုတာဖြစ်လာတာပဲလေအဲ့လိုတူတူမသိဘူးအတိမတ်မပြုတ်ဘူးဆိုတဲ့အခါပါဠိဘာသာပဲနေချင်ပါပေါ့အဲ့လိုတူတူအတိမတ်ပြုတ်လိုက်တဲ့အခါမေတ္တာတည်ရောက်မှုတွေဖြစ်လာအဲ့ဒီတည်ရောက်လာတဲ့မေတ္တာဟာကိုယ့်အတွက်လည်းကျိုးရှိတယ်၊ဒုညာအတွက်လည်းဒါလောကကွာလည်းဒီတိုင်းပဲလေသဘာဝပဲလောကကိုင်မဲ့တဲ့ဘုံမှာတူတူမေတ္တာတည်ရောက်သွားတယ်ဆိုကိုယ့်ကိုညီသူ့ကိုညီဖြစ်လာတာပဲလေဒါမေတ္တာရဲ့သဘောအဲ့တိုင်းအဲ့ဒီလိုမေတ္တာရှိအောင်လက်ဆောင်ပြတာဒီကုသကောင်းမှုလုပ်ပြီးတဲ့အခါမှာမမြင်ရတဲ့ဘုရားတန်ပေးဝေပါလေဒါကမှတကယ်မင်္ဂလာကိုဖြစ်ပေါ်စေနိုင်တယ်ပေါ့မင်္ဂလာဆိုဒီမှာကောင်းကျိုးချမ်းသာတွေကိုဆောင်ရွက်တဲ့ကိစ္စတွေအောင်မြင်တာတို့ကြီးပွားတာတို့ဒါတွေကိုမင်္ဂလာလို့ခေါ်တာကြီးပွားမှုဆိုတာနှစ်မျိုးရှိတယ်ပေါ့အပြင်ဘက်ကပစ္စည်းဥစ္စာတွေစီးပွားတိုးတက်တာလည်းတစ်မျိုးစိတ်ချမ်းသာမှုတွေရပြီးတော့ကိုယ့်ရဲ့စိတ်အင်အားတွေတိုးတက်တာလည်းတစ်မျိုးပဲပေါ့နော်အတွင်းရောပြင်ရောတိုးတက်လာမှာကောင်းတာဟုတ်ပစ္စည်းဥစ္စာတွေတော့တိုးတက်ပါရဲ့စီးပွားရေးတိုးတက်ပါရဲ့စိတ်ပိုင်းဆိုင်ရာမတိုးတက်ဘူးစိတ်ညစ်စရာတွေနဲ့လုံးနေမယ်ဆိုရင်လေကြီးပွားအထုမှုဆိုတာတိတ်ပြီးတော့မဖြစ်နိုင်ဘူးပေါ့နော်အဲ့တော့ဘက်ဆုံးပေါ့တွင်ရောပြင်ရောနှစ်ခုစလုံးဖွင့်ဖြိုးတိုးတက်လာအောင်စွမ်းဆောင်နိုင်ဖို့အတွက်ကုသိုလ်ကောင်းမှုဆိုတာလောရတယ်ကုသိုလ်ကောင်းမှုလုပ်ခြင်းအပြင်အတွင်းအားတွေပြန်ရလာတယ်အပြင်ဘက်ကအားတွေနဲ့ပေါင်းစပ်လိုက်တဲ့အခါကျတော့ကြည်ပွားတုတ်တက်မှုဘဝမှာအစဉ်ပြေမှုမင်္ဂလာပေါင်းနဲ့ပြည့်စုံမှုဆိုတာအစစ်အမှန်ကိုရရှိလာကြတယ်။ရှင်းတော့ကတော့ဘုရားမပွင့်ငင်ရတော့အဲ့လိုမသိဘူး။သရပါရလေးတွေကြည်ရရင်မင်္ဂလာရှိတယ်။ကောင်းတဲ့အတန်လေးတွေကြားရရင်မင်္ဂလာရှိတယ်။ဘယ်နဲ့ခတ်နဲ့မှကောင်းတယ်ဘယ်နဲ့ခတ်နဲ့မကောင်းဘူးနဲ့ဆိုပြီးတော့ချိန်ခါတွေရွေးပြီးတော့လုပ်နေကြတာ။အောင်မြင်တာလည်းရှိတယ်မအောင်မြင်တာလည်းရှိတယ်။အတွင်းကလေဟင်းနေသည့်အတွက်ကြောင့်နော်။ဘာနဲ့ဥပမာတူတော့ဆိုလို့ရှင်အပြင်ကတော့ဟိုလှအောင်လုပ်ထားပါရဲ့ပမာစကားရှိတယ်လေဘာလဲအပြင်ရရှိမှုချက်အထက်ကနောက်ချိခံချွာလို့ဆိုတော့အဲ့ဒါမျိုးတွေဖြစ်လာသူရဲ့စိတ်ဓာတ်ကတော့ဟိုမကောင်းဘူးသို့တော့အပေါ်ရန်ကတော့သူကလှပအောင်လုပ်ထားတယ်ဆိုတော့အတွင်းအပြင်ကသာလှပြီးတော့အတွင်းကမလှပဲဖြစ်တဲ့အခါကျတော့ရေရှည်မခံနိုင်ဘူးအိန္ဒိယနိုင်ငံမှာဆိုခဏိထိပဲလေခင်ဗျာမြေထဲသွားရေချိုးရင်ဒုသမြအကုသိုလ်တွေအကုန်ပါသွားတယ်ဆိုချိုးနေတော့မယ်။မတန်ချမ်းပါတယ်ဆိုတဲ့အချိန်မှာသွားချိုး။ဒီလွဲမှားတဲ့အလုတ်ကတော့ရှောက်တစ်ချောင်းလုံးရှိနေမှာပဲ။နော်အဲ့ဒီမှာမြတ်စွာဘုရားအဲ့ဒီမှာလည်းဖရားဟောထားတာရှိတယ်။အပြင်တန်ရှင်းမှုမလိုပါဘူးတဲ့ဒီလောက်ကြီးအပြင်ကတော့ကိုယ့်အကူပြင်ကိုတန်ရှင်းမှုနဲ့လုံလောက်တယ်ပေါ့။တန်ရှင်းရမှာကတော့တကယ်ကိုချင်းသီလပြည့်စုံအောင်နဲ့ကာယကံတန်ရှင်းအောင်လုပ်ရမယ်၊ဝစီကံတန်ရှင်းအောင်လုပ်ရမယ်။ပြီးတဲ့အခါမှာစိတ်ထက်တန်ရှင်းအောင်တော့အဲ့ဒီတန်ရှင်းမှုကမှတကယ်တန်ရှင်းမှုတကယ်ဆွမ်းအားရှိတဲ့တန်ရှင်းမှုလို့မြတ်စွာဘုရားဟောအဲ့ဒါကြောင့်မလို့ဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့မင်္ဂလာဆိုဒီမှာเนาะတကယ်အတွင်းရောအပြင်ရောကောင်းအောင်လမ်းညွှန်ချက်ပေးခြင်းနဲ့ဖြစ်တယ်ဒါကြောင့်မလို့အခုလိုမင်္ဂလာရှိအောင်ကြိုးစားအားထုတ်ကြတဲ့အချိန်မှာအစင်သာဝရမင်္ဂလာရှိအောင်ကောင်းမြတ်တဲ့ကုသိုလ်တရားတွေပွားများအားထုတ်ပြီးတော့မိမိနဲ့မိမိပတ်ဝန်းကျင်ပေါ်မှာမေတ္တာစေတနာတွေထားပြီးလောကီဆောင်ရွက်ခြင်းဖြင့်သာဝရမင်္ဂလာကိုရရှိနိုင်ကြမှာဖြစ်တဲ့လို့ယုံကြည်ပြီးကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း